မကြသေးခင်ကစခဲ့တဲ့ဒီအမေရိကန်ကျန်းမာရေးအာမဂန်ကျက်ဒီအင်တာနက် website ပြဿနာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့လုံးဝတာဝန်ယူတဲ့ကြောင်းသမ္မတဥပမာကပြောလိုက်ပါတယ်။ကျန်းမာရေးအာမဂန်ကိုဝယ်ယူဖို့လူအများကအဲ့ဒီ website ကိုတွားရောက်ကြည့်ရှုတဲ့အခါမှာ website ဟာအရင်နှီးသွားခဲ့တဲ့ကြောင်းသမ္မတကမနေ့ကဘော့စတန်မြို့မှာပြောသွားခဲ့တာပါ။သူ့အနေနဲ့အခုလိုဖြစ်ရတဲ့အတွက်စိတ်မကောင်းတဲ့အကြောင်းနဲ့ဒီအတွက်ဘာအကြောင်းပြချက်မှပေးဖို့မသိတဲ့အကြောင်းလည်းပြောသွားပါတယ်။ဒါပေမဲ့လည်းဥပမာကဲဆိုပြီးတော့အများကသိကြတဲ့ဒီ website ဟာအမေရိကန်နိုင်ငံသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံဝယ်ယူနိုင်မှုအတွက်အလွယ်ကူဆုံးဖြစ်တယ်လို့လည်းသူကပြောသွားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အစောပိုင်းတုန်းကဒီကျန်းမာရေးနဲ့လူမှုဖူးလုံရေးဝန်ကြီး Catherine Sebelius ကလွှတ်တော်ကော်မတီကိုတောင်းပန်ပြောဆိုခဲ့ပါတယ်။ဒီနည်းပညာပိုင်းဆိုင်ရာပြဿနာဟာရုတ်တရက်ပျက်စီးမှုတစ်ခုဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်။ဒီ website ပြဿနာကိုဖြေရှင်းဖို့အတွက်အစီအစဉ်အသစ်စတင်နေပြီးတော့တချို့လည်းပိုကောင်းလာပြီလို့သူကပြောဆိုသွားပါတယ်။